မင်္ဂလာညနေခင်းပါရှင်2020ပြည့်နှစ်ဖေဖော်ဝါရီလ5ရက်ဗုဒ္ဓဟူးနေ့ညနေပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ line meter 18.19.25 ပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါလိမ့်ရှင်ကျွန်မခွာညိုပါခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ဖက်သတင်းတွေကိုမဆုမြတ်မွန်နဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါဒေါနယ်ထရမ့်ကအမေရိကန်စီးပွားရေးတိတ်ကိုတိုးတက်လာနေတဲ့အကြောင်းအင်္ဂါနေ့ညကပြောတဲ့နိုင်ငံတော်အခြေပြမင်းကွန်းထဲမှာထည့်ပြောသွားပါတယ်။လူဝင်ကြော်တွေပေါ်ကျူးလွန်ခဲ့ရဆိုတဲ့ရာဇဝတ်မှုတွေကိုစုံစမ်းစစ်ဆေးမဲ့ ICC အဖွဲ့တစ်ဖွဲ့ဘင်္ဂလားဒေ့ရှ်မှာရောက်နေပါတယ်။ ICJ ကချမှတ်ထားတဲ့ကြားကာလလုံဆောင်ရမှာတွေကိုလိုက်နာဖို့ဥရောပသမဂ္ဂကမြန်မာနိုင်ငံကိုတိုက်တွန်းပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။အခုညနေခင်းနားဆင်ရမယ့်သတင်းလွှာလေးတွေမှာတော့အမေရိကန်သမ္မတထရမ့်ကသူ့ရဲ့တတိယအကြိမ်မြောက်နိုင်ငံတော်အခြေပြမင်းကွန်းမှာလာမယ့်ရွေးကောက်ပွဲကိုဥတီတဲ့မူဝါဒတွေအကြောင်းအခုလိုပြောသွားပါလေ
Recognizing that all past attempts have failed we must be determined and creative in order to stabilize the region and give millions of
ဒေသရင်းနဲ့ရောဒီတန်းနဲ့ချင်းကလူငယ်တွေရဲ့အနာဂတ်အတွက်ပါတန်တိတ်ထန်ချပြီးဆောင်ရွက်ပေးမယ်အကြောင်းပြောသွားတာနဲ့အတူနားဆင်ရမှာပါမြန်မာပြည်ဆိုင်ရာသတင်းလွှာလေးမှာတော့ဒီကိုရိုနာဗိုင်းရပ်စ်တန်တရာလူနာဖြစ်စောင့်ကြည့်နေသူ၉ဦးအနက်အခု၂ဦးသာရှိတော့တဲ့အကြောင်းကိုဒီကျန်းမာရေးဌာနတာဝန်ရှိသူကပြောသွားပါတယ်။ရခိုင်ပြည်နယ်ကရသေးတောင်နဲ့ဘူးသီးတောင်မြို့နယ်တွေမှာတိုက်ပွဲတွေဖြစ်နေလို့စစ်ဘေးရှောင်နေတဲ့ဒေသခံတွေ၃,၀၀၀လောက်ရှိလာနေတဲ့အကြောင်းကုညီကယ်ဆယ်ရေးလုပ်နေသူတွေကပြောပါတယ်။ဒီလိုသတင်းလွှာတွေကိုနားဆင်ကြရမှာပါ။ဒီရီမတိုင်ခင်မှာတော့အခုထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မဆုမြတ်မွန်တို့ကပြောပြပါမယ်ရှင်။
အမေရိကန်နိုင်ငံဟာရုပ်ရော့ကြဆင်းနေပြီဆိုတဲ့အတွေးခံစားချက်ကိုသူအစိုးရတက်တန်၃နှစ်အတွင်းပျောက်သွားအောင်လုပ်နိုင်ခဲ့တယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။ဒါ့အပြင်အမေရိကန်ရဲ့အနာဂတ်ပန်းတိုင်ကိုမှေးမိန်သေးသိမ့်စေတာမျိုးကိုလည်းလက်မခံဘူးလို့ပြောပါတယ်။သူရဲ့သမ္မတတက်တန်အတွင်း၃ချိန်မြောက်ဖြစ်အင်ကာနေဝါရှင်တန်ဒီစီစံတော်ချိန်ညဘက်ကကွန်ဂရက်လွှတ်တော်မှာပြောတဲ့နိုင်ငံတော်အခြေပြမင်းကွန်းထဲမှာသမ္မတထရမ့်ကအဲ့လိုပြောသွားတာပါ။သမ္မတဘော်တရားစွဲဆိုထားတာကို Republican Party ထိန်းချုပ်ထားတဲ့အထက်လွှတ်တော်မှာမဲခွဲဆုံးဖြတ်မဲ့ရဲ့မတိုင်ခင်တရက်မှာပဲအထက်အောက်လွှတ်တော်ညက်ပေါင်းကွန်ဂရက်လွှတ်တော်မှာသမ္မတထရမ့်နိုင်ငံတော်အခြေပြမင်းကွန်းပြောတာပါဒါအပြင်2020ပြည့်သမ္မတရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးမှုတွေအပြိုင်အဆိုင်လုပ်နေကြတဲ့အခြေအနေနဲ့တိုက်ဆိုင်နေပါတယ်တနာယီကွဲနီးပါးကြတဲ့မင်းကွန်းထဲမှာအများအပြားပြောတော်တာကတော့သူ့သမ္မတတက်တန်းတွင်အမေရိကန်စီးပွားရေးဘယ်လောက်တောင်တိုးတက်ကောင်းမွန်လာနေပြီဆိုတဲ့အကြောင်းပါပဲကုန်သွယ်ရေးညှင်းပေါင်းမှုဆိုင်ရာဆွေးနွေးပွဲတွေမှာအောင်မြင်မှုတွေရခဲ့တာစစ်ဖက်အင်အားကိုပြန်ပြီးတိုးချက်တည်ဆောက်တာအာဖရိကန်လွယ်ပေါ်အမေရိကန်နိုင်ငံသားတွေနဲ့တခြားလူနည်းစုတွေကြားမှာအလုပ်လက်မဲ့နှုံယော့သွားတာစတဲ့အချက်တွေကိုသမ္မတကထောက်ပြပြောဆိုသွားပါတယ်ကျွန်တော်တို့ဟာတိတ်မကြခင်ကာလာတုန်းကတွေးကြည့်လို့တော့မရတဲ့နှုံနဲ့ဆစ်ဆက်တိုးတက်နေပြီးဘယ်တော့မှနောက်ပြန်လှည့်တော့မှာမဟုတ်ဘူးလို့လေသမ္မတထရမ့်ကပြောပါတယ်ဒီအကြောင်းသတင်းလွှာကိုသတင်းတွေပြီးမှထုတ်လွှင့်မှုရှိပါတယ်ခင်ဗျာ
အမေရိကန်စီးပွားရေးကောင်းမွန်ကြောင်းအဓိကပြောသွားတဲ့သမ္မတဒေါ်နယ်ထရမ့်ရဲ့နိုင်ငံတော်အခြေပြမင်းကွန်းအပေါ်ဒီမိုကရက်တစ်ပါတီဘက်ကတုံ့ပြန်လာမှာတော့ဝင်ငွေမညီမျှမှုတွေနဲ့အကြမ်းမာရေးအာမခံပေးနိုင်ဖို့စ조사နေကြရတဲ့အခြေအနေတွေကိုမိမောင်းထိုးပြခဲ့ပါတယ်။အခြေအနေအားလုံးကောင်းမွန်နေတယ်လို့သမ္မတကသုံးသပ်ပြသွားပေမဲ့အမေရိကန်အလုပ်သမားတွေထိခိုက်နစ်နာမှုရှိနေတယ်လို့မီရှိဂန်ပြည်နယ်အုပ်ချုပ်ရေးမှူးGretchen Whitmer ကဒီမိုကရက်တစ်ပါတီအတွက်တုံ့ပြန်မင်ကွန်းထဲမှာပြောကြားခဲ့ပါတယ်။သမ္မတရဲ့မင်ကွန်းထဲမှာအစုချက်ရာဈေးတွေတက်နေတာနဲ့အလုပ်လက်မဲ့နှုံစံချိန်တင်အောင်ကျဆင်းနေတာကိုကြီးမားတဲ့စီးပွားရေးအောင်မြင်မှုလို့ပြောသွားပေမဲ့ဒီအကျိုးတွေကိုအမေရိကန်တွေမျက်မျှတတမခံစားရဘူးလို့တုံ့ပြန်ပါတယ်။အမှုဆောင်အရာရှိကြီးတွေရဲ့အင်မတန်များပြားတဲ့လစာနဲ့လစာမတိုးတဲ့အလုပ်သမားအများပြားရဲ့အခြေအနေကိုနှိုင်းယှဉ်ပြခဲ့ပါတယ်။အစုချေရဈေးတွေဘလောက်ပဲတက်နေနေလကုန်ချင်းဝင်ငွေမလောက်တော့တဲ့အမေရိကန်တန်းတဲ့ချီရှိနေတယ်လို့ထောက်ပြပါရယ်စီးပွားရေးခိုင်မာနေတယ်လို့သမ္မတကပြောသွားတဲ့အတွက်ဘယ်သူတွေအတွက်ခိုင်မာနေတာလဲလို့လဲအုပ်ချုပ်ရေးမှူးဝစ်ထမားကမေးခွန်းထုတ်ပါရယ်ကျမ်းမာရေးအာမခံပေးနိုင်ဖို့စ조사နေကြရတဲ့မိသားစုတွေရှိနေတယ်ဆိုတာကိုလည်းသူ့မိသားစုဥပမာနဲ့ပေးပြီးပြောသွားပါရယ်အနေဆုံးလောက်ခတ်တမှတ်ရေးပါဝင်တဲ့လစာဒန်းတူရရှိရေးဥပဒေကြမ်းကိုဒီမိုကရက်တွေလွှမ်းမိုးထားတဲ့အောက်လွှတ်တော်မှာအတည်ပြုထားပေမဲ့ရီပပ်လီကန်တွေလွှမ်းမိုးနေတဲ့အထက်လွှတ်တော်မှာအတည်မပြုသေးတာကိုလည်းဒီမိုကရက်တစ်ပါတီဘက်ကတုံ့ပြန်မင်းကွန်းထဲမှာမီရှိဂန်အုပ်ချုပ်ရေးမှူးခရစ်ချန်ဝစ်မာကထည့်ပြောသွားခဲ့ပါတယ်
။သမ္မတဒေါ်နယ်ထရမ့်အပေါ်တရားစွဲဆိုထားတာကိုအထက်လွှတ်တော်မှာကြားနာတာဒီကနေ့မှအဆုံးသတ်တော်မှာဖြစ်ပါတယ်။အနာလွဲဆုံးစားလုံးမှုကွန်ကရက်လွှတ်တော်ရဲ့လုပ်ငန်းတွေကိုဟန်တားနှောက်ယှက်မှုဆိုတဲ့စွဲချက်နှစ်ခုနဲ့သမ္မတကိုအောက်လွှတ်တော်ကတရားစွဲဆိုထားတဲ့ပေါ်အပြန်အလှန်တင်ပြပြောဆိုတာတွေကိုကြားနာခဲ့ပြီးတဲ့နောက်ဒီကနေ့မှမဲခွဲဆုံးဖြတ်ကြမှာပါ။ဇွဲချက်နှစ်ခုအတွက်သမ္မတမှာအပြစ်ရှိတယ်လို့ဆုံးဖြတ်ပြီးယာရူကနေဖယ်ရှားဖို့ဆိုရင်အထက်လွှတ်တော်အမတ်ရောက်တရားတွေက၃ပုံ၂ပုံထောက်ခံဖို့လိုပါတယ်။လက်ရှိအထက်လွှတ်တော်မှာသမ္မတထရမ့်ရဲ့ Republican Party က53ယောက်နဲ့အများစုဖြစ်ပြီး Democrat Party က48ယောက်ပဲရှိပါတယ်။ အခုချိန်ထိလဲဘယ်ရီပပ်လီကန်အမတ်ကမှသမရကိုယာရုကဖယ်ရှားရေးထောက်ခံမယ်လို့လူသိရှင်ကပြောဆိုထားတာမရှိပါဘူးအလားတူပဲဒီမိုကရက်အမတ်တွေကလည်းပါတီရည်တည်ချက်ကိုစန့်ကျင်ပြီးသမရဘက်ကနေမဲပေးမယ်လို့ပြောဆိုထားတာမရှိပါဘူးအင်ကာနေဝါရှင်တန်ဒီစီစံတော်ချိန်ညဘက်ကပြောတဲ့နိုင်ငံတော်ခြေပြမင်ခွန်းထဲမှာတော့သမရထရမ်ကသူ့အပေါ်တရားစွဲဆိုထားတဲ့ကိစ္စကိုလုံးဝထည့်ပြောမသွားပါဘူးဒါပေမဲ့လည်းသူ့အပေါ်တရားစွဲဆိုဖို့စွမ်းစစ်ဆေးတဲ့ကာလကလေးကဒါဟာအပြစ်မရှိအပြစ်ရှာလှုပ်ကြံဆွဆွဲတာပဲဖြစ်ပြီးသူ့အနေနဲ့မဟုတ်တာလုပ်ထားတာဘာမှမရှိဘူးလို့တောက်လျှောက်ပြောလာတာပါအထက်လူတော်ကြားနာပွဲမှာနောက်ထပ်တပ်သေးတွေစင့်ခေါ်ထွက်ဆိုခိုင်းမှုအဆိုကိုလည်း Republican တွေကပယ်ချခဲ့ပါတယ်
အမေရိကန်ပြည်ထောင်စုမှာတနင်္လာနေ့ကကျင်းပခဲ့တဲ့ဒီမိုကရက်တစ်ပါတီတွင်သမ္မတလောင်းရွေးချယ်ပွဲမှာလောလောဆယ်သိရတဲ့ရလဒ်တွေအရအင်ဒီယားနာပြည်နယ်ဆောက်သ်ဘန်မြို့တော်ဝန်ဟောင်းပီတ်ဘူတဂျစ်ကဗာမွန်ပြည်နယ်အထက်လွှတ်တော်အမတ်ဘာနီဆန်ဒါစ်ထက်နှာတပြားအသာနဲ့ရှေ့ပြေးနေပါတယ်ပြည်နယ်ထဲမှာရှိတဲ့မဲဆန်ဒါနယ်ရီရဲ့87ရာခိုင်နှုန်းရလဒ်တွေအရဘူတဂျစ်ကမဲ 26.8 ရာခိုင်နှုန်းနဲ့ဆန်ဒါစ်က 25.2 ရာခိုင်နှုန်းရထားပါတယ်သူတို့နောက်မှာမန်ချက်ချူးဆက်ပြည်နယ်အထက်လွှတ်တော်အမတ်အဲလစ်ဇဘက်ဝါရန်ဒုသမ္မတဟောင်းဂျိုးဘိုင်ဒန်နဲ့မင်းနီဆိုတာပြည်နယ်အထက်လွှတ်တော်အမတ်အေမီဂလိုဘာချာတို့လိုက်နေပါတယ်ဂျန်နဲ့ကိုစလဲလောင်း6ယောက်ကတော့အတော်လေးနောက်ကျန်ရစ်ပါတယ်နိုဝင်ဘာရွေးကောက်ပွဲမှာသမ္မတဒေါ်နယ်ထရမ့်ကိုနိုင်အောင်ရှင်းပြနိုင်မယ်။သမ္မတလောင်းအဖြစ်ဒီမိုကရက်တစ်ပါတီတွင်ဘသူကိုရွေးချယ်မလဲဆိုတာအခုကနဦးရလတ်တွေကိုကြည့်ချင်းအဖြစ်အတော်လေးသဘောထားကွဲပြားနေတာမြင်ရပါတယ်။လောလောဆယ်မဲအများဆုံးရထားတဲ့အသက်38နှစ်အရွယ်ပီဘူတဂျစ်ဟာအလဲအလက်သဘောထားရှိပြီးတော့လိန်တူချစ်သူအဖြစ်တရားဝင်အသိပေးထားသူဖြစ်ပါတယ်။အသက်88နှစ်အရွယ်ဘာနီဆန်ဒါစ်ကတော့ဒီမိုကရက်တစ်ဆိုရှယ်လစ်ဝါဒီဖြစ်ပြီးတော့ပုဂ္ဂလိကကျန်းမာရေးစောင့်ရှောက်မှုကိုဖျက်ခါလူတိုင်းအတွက်အခမဲ့ကျန်းမာရေးစောင့်ရှောက်မှုပေးမယ်လို့ပြောကြားထားပါတယ်။သူတို့နှစ်ယောက်လုံးကတော့ကမ္ဘာကြီးပြည်နွေးလာမှုကိုတိုက်ဖျက်မဲ့ Green New Deal ဥပဒေကြမ်းကိုထောက်ခံတယ်လို့တရားမဝင်နိုင်ငံပြောင်းလာသူတွေကိုဒီရာဇဝတ်မှုကျူးလွန်သူတွေအဖြစ်သတ်မှတ်တာကိုလည်းမလိုလားပါဘူး။ Iran Nuclear အရေးအရင်ရရှိခဲ့တဲ့သဘောတူညီချက်ကိုပြန်လည်အသက်သွင်းလိုကြတဲ့အပြင် Afghanistan ကနေ American တပ်ဖွဲ့ဝင်တွေကိုပြန်ခေါ်မယ်လို့လည်းပြောကြားထားကြပါတယ်။
VOA American တန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15563ညလိုင်းဒိုမီတာ25 kHz 11965တို့ကနေပြီးထုတ်လည်ပေးနေပါတယ်ခင်ဗျာ
VOA ကနေဇာတာပတိညနေဘက်သတင်းတွေကိုတိုက်ဆက်လက်ပြောပြနေပါတယ်မြန်မာနိုင်ငံမှာရိုဟင်ညာမွတ်စလင်တွေအပေါ်ကျူးလွန်ခဲ့တယ်ဆိုတော့လူသားစုအပေါ်ဆန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုဆိုင်ရာစွပ်စွဲချက်တွေကိုစုံစမ်းစစ်ဆေးဖို့နိုင်ငံတကာရာဇဝတ်တရားခုံရုံး ICC ရှေ့နေကြရုံးကအဖွဲ့တစ်ဖွဲ့ဘင်္ဂလားဒေ့ရှ်မှာရောက်နေပါတယ်။မြန်မာနိုင်ငံကနေထွက်ပြေးသွားတဲ့ရိုဟင်ဂျာဒုက္ခသည်ထောင်ပေါင်းများစွာဘာတွေကြုံတွေ့ဖြစ်ဖြစ်ခဲ့တယ်ဆိုတာအမှန်တိုင်းသိရဖို့ရည်ရွယ်ချက်နဲ့စုံစမ်းစစ်ဆေးရေးမှုတွေဟာဒုက္ခသည်စခန်းတွေကိုသွားပြီးအထောက်အထားတွေစုဆောင်မယ်လို့ ICC ရှေ့နေကြရုံးပြောခွင့်ရသူကပြောပါတယ်
။ It is going to be an independent, impartial, objective,and fair process
အမှန်တရားကိုစမ်းသပ်ဖို့ဒါမှမဟုတ်တကယ်တမ်းဘာဖြစ်ခဲ့တယ်ဆိုတဲ့အမှန်တရားကိုဖော်ထုတ်ဖို့ရည်ရွယ်ချက်နဲ့လွတ်လပ်ပြီးဘယ်မလိုက်တဲ့ဓမ္မဒီတန်ကြပြီးမျှတာတဲ့လုပ်ငန်းစဉ်နဲ့လှုပ်ဆောင်သွားမှာပါရိုဟင်ဂျာတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေအတွက်တရားဥပဒေနဲ့အညီဖော်ထုတ်ဖို့ဆိုတဲ့အမြင်နဲ့လှုပ်ဆောင်မှာဖြစ်ပါတယ်လို့ ICC ရှေ့နေကြုံယုံပြောခွင့်ရဖာကီဆူမူချူချူကူကပြောသွားတာပါဒီစုံစမ်းစစ်ဆေးမှုမှာမြန်မာနိုင်ငံအနေနဲ့ပူးပေါင်းဆောင်ရွက်ဖို့လဲအင်ကာနေကဒါကာမြို့တော်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ပြောခွင့်ရမူချူချူကူကတိုက်တွန်းပါတယ်လူငင်းကြလို့ခေါ်ဆိုတော်ကိုလက်မခံသလို ICC အဖွဲ့ဝင်နိုင်ငံတခုလည်းမဟုတ်တဲ့မြန်မာအစိုးရကတော့ ICC အနေနဲ့မြန်မာနိုင်ငံပေါ်စုံစမ်းစစ်ဆေးပိုင်ခွင့်မရှိဘူးလို့ပြောထားပြီးပူးပေါင်းဆောင်ရွက်မှာမဟုတ်ဘူးလို့လည်းပြောထားပါတယ်။ ICC စုံစမ်းစစ်ဆေးရေးအဖွဲ့ဟာစာသာပတိနေ့မှာဘင်္ဂလားဒေ့ရှ်ကနေတဟိတ်ကိုပြန်သွားမှာဖြစ်ပြီးဖြတ်ဆိုချက်တွေနဲ့တခြားအထောက်အထားတွေကိုရယူဖို့အတွက်အစီအစဉ်တွေကိုသုံးသပ်ကြမယ်လို့ပြောခွင့်ရမိုးချိုချိုကိုက VOA ကိုပြောပါတယ်။ဒါ့အပြင်ဒီစုံစမ်းစစ်ဆေးမှုဟာအချိန်ယူရလိမ့်မယ်လို့လည်းပြောပါတယ်။
ICJ နိုင်ငံကတရားရုံးကမြန်မာနိုင်ငံအတွက်ချမှတ်ထားတဲ့ကြားဖြတ်အစီအမံတွေကိုလိုက်နာဖို့ EU ဥရောပသမဂ္ဂကတိုက်တွန်းလိုက်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီမှအင်ကာနေကပြုလုပ်ခဲ့တဲ့မြန်မာအရေးတကပိတ်ဆွေးနွေးပွဲအပြီးမှာ EU ကိုစား Estonia တပ်အမတ်ကြီး Sven Jagensen ကတိုက်တွန်းခဲ့တာဖြစ်ပါတယ်
။ We urge Myanmar to comply with the provisional measures indicated by the ICJ which we recall are compulsory under international law.
ICJ တရားရုံးကချမှတ်တဲ့အစီအစဉ်တွေအတိုင်းမြန်မာကလိုက်နာဆောင်ရွက်ဖို့ EU ကတိုက်တွန်းပါတယ်။ဒီအစီအမံတွေဟာနိုင်ငံတကာဥပဒေအရမဖြစ်မနေလိုက်နာဖို့လိုရဲဆိုတာထပ်ပြီးတော့ပြောလိုပါတယ်။ လူ့အခွင့်အရေးချိုးဖောက်ခဲ့သူတွေကိုတရားဥပဒေနဲ့အညီအရေးယူနိုင်ဖို့လက်ခံနိုင်လောက်တဲ့ဆောင်ရွက်မှုတွေလုပ်ဖို့လိုအပ်ပါတယ်။ရခိုင်ပြည်နယ်အပြင်ကချင်နဲ့ရှမ်းပြည်နယ်တွေမှာပဋိပက္ခတွေဖြစ်နေရတဲ့အခြေခံပြဿနာတွေကိုမြန်မာအနေနဲ့ရှင်းရမယ်လို့လည်း EU ကိုစားကုလသမဂ္ဂဆိုင်ရာအက်စတိုးနီးယားတပ်အမတ်ကြီးစဖန်ယာဂက်ဆန်ကပြောကြားသွားတာဖြစ်ပါတယ်။ရိုဟင်ဂျာတွေဘေးကင်းတိတ်ခါရှိစွာပြန်လာနိုင်မဲ့အခြေအနေတွေကိုမြန်မာကဖန်တီးပေးရမယ်လို့လည်းသူကပြောသွားခဲ့ပါတယ်။2019ခုနှစ်နိုဝင်ဘာ6ရက်တုန်းကလုံခြုံရေးကောင်စီဥက္ကဋ္ဌရဲ့အကြေညာချက်အတိုင်းထပ်မံတောင်းဆိုသလိုကိုဖီအန်နန်ကော်မရှင်ရဲ့အတန်ပြုချက်တွေအတိုင်းအကောင့်ထယ်ဖော်ဖို့ EU ကထပ်မံတောင်းဆိုတယ်လို့လည်းအင်္ဂါနေ့ကသူကပြောကြားခဲ့ပါတယ်။ ICJ တရားရုံးမှာဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံအပေါ်တရားစွဲထားတဲ့အမှုမဆတင်ခင်ရိုဟင်ဂျာတွေအပေါ်လူမျိုးတုံးတပ်ဖြတ်မှုလုပ်ရက်တွေဆက်ပြီးမဖြစ်အောင်တာစီရေးကြားဖြတ်လိုက်နာဆောင်ရွက်ချက်တွေကို ICJ တရားရုံးကဇန်နဝါရီလတုန်းကချမှတ်ခဲ့တာပါဒီကိစ္စနဲ့ပတ်သက်လို့ Belgium, Estonia, ပြင်သစ် Germany, Britain နဲ့ American နိုင်ငံတွေရဲ့တောင်းဆိုချက်အရကုလသမဂ္ဂလုံခြုံရေးကောင်စီမှအင်္ဂါနေ့ကဆွေးနွေးခဲ့ကြတာဖြစ်ပါတယ်ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာကတော့ ICJ တရားရုံးရဲ့ဆုံးဖြတ်ချက်တွေကိုမှတ်သားထားတယ်လို့တုံ့ပြန်ထားပါတယ်
တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကြောင့်သေဆုံးသူနဲ့နောက်ထပ်ကူးစက်ခံရသူအခြေအတွေဒီကနေ့ထပ်တိုးလာတဲ့အကြောင်းပြည်ထောင်စုတာဝန်ရှိသူတွေကပြောပါတယ်အချိန်တည်းမှာပဲတရုတ်နိုင်ငံပြင်ပမှာလည်းကူးစက်မှုတွေထပ်တွေ့လာနေပါတယ်။နိုင်ငံအတော်များများမှာရောဂါပိုးကူးစက်သူတိုးလာနေပြီမဲ့ကမ္ဘာနေရာအနှံ့ကူးစက်ပြန့်ပွားတဲ့အခြေအနေတော့မရောက်သေးဘူးလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါတယ်။ဒါပေမဲ့ရောဂါကပ်ဘေးစိုက်နိုင်တဲ့စိုးရိမ်စရာအဆင့်ကိုတော့ရောက်နေတဲ့အကြောင်း WHO ရဲ့ကပ်ရောဂါဘေးနဲ့ကူးစက်ရောဂါဆိုင်ရာညွှန်ကြားရေးမှူးဒေါက်တာ Sylvie Bryant ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာအင်္ဂါနေ့ကပြောပါတယ်။တရုတ်နိုင်ငံဝူဟန်မှာဒီဗိုင်းရပ်စ်ပိုးစတင်ဖြစ်ပွားတဲ့ပြီးခဲ့တဲ့ဒီဇင်ဘာလကစလို့ဒီကနေ့ဗိုလ်ဒူးနေ့တိတရုတ်နိုင်ငံတွင်းမှာယောဂပိုးကြောင့်သေဆုံးသူ490ကျော်နဲ့ကူးစက်ခံထားရသူ 2,400 ကျော်ရှိသွားပါပြီ။တခြားနိုင်ငံပေါင်း23နိုင်ငံမှာလည်းကူးစက်ခံထားရသူ150လောက်ရှိနေပြီးသေဆုံးသူကတော့ဖိလစ်ပိုင်နိုင်ငံမှာတယောက်နဲ့တိုင်ဝမ်ကျွန်းမှာတယောက်ရှိပါတယ်
။ဂျပန်နိုင်ငံယိုကိုဟာမာစိတ်ကပ်မှာကမ်ပိန်းမကပ်ဘဲတီးခြားခွဲထားတဲ့အပျော်စီးစိန်ခံသင်္ဘောကြီးပေါ်မှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူ10ယောက်တွေ့ရှိတယ်လို့ဂျပန်ကျန်းမာရေးဝန်ကြီးကပြောပါတယ်။ယောဂပိုးကူးစက်မှုရှိမရှိစစ်ဆေးထားသူတွေကအဖြေပြန်ရတဲ့31ယောက်ထဲမှာအခုလိုမျိုး10ယောက်ကူးစက်ခံရတာကိုတွေ့ရတာပါပိုးကူးစက်နေသူတွေကိုဂျပန်ကမ်းခြေဆောင်တပ်ရဲ့အကူအညီနဲ့ကာနာဂါဝါနယ်ကဆေးရုံကိုလွှဲပြောင်းထားတယ်လို့ဂျပန်ကျန်းမာရေးဝန်ကြီးကတ်ဆူအိုဘူကာတိုကပြောပါတယ်တင်မောပေါ်ပါလာတဲ့ဝန်ထမ်းနဲ့ခီးတဲ့3,500ကျော်ကိုတော့တင်မောပေါ်မှာပဲဆက်ထားပြီးတော့စောင့်ကြည့်နေတယ်လို့ဂျပန်တာဝန်ရှိသူတွေကပြောပါတယ်ပြီးခဲ့တဲ့လတုန်းကဒီတင်မောကိုစီးခဲ့တဲ့ဟောင်ကောင်ကအမျိုးသားကြီးတယောက်မှာကိုရိုနာဗိုင်းရပ်စ်ပိုးရှိနေတာတွေ့ခဲ့ရပြီးတဲ့နောက်သင်္ဘောပေါ်လိုက်ပါလို့သူတွေကိုစောင့်ကြည့်စစ်ဆေးတာတွေကိုတနင်္လာနေ့ညပိုင်းကဆောက်လုပ်ခဲ့တာပါသင်္ဘောပေါ်ပါလာတဲ့သူတွေကလူ293ယောက်ကိုဆေးစစ်ထားပြီးအဖြေပြန်ရသူ31ယောက်ထဲမှာမှ10ယောက်ကူးစက်ခံရတာတွေ့ရတာဖြစ်ပါတယ်ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူ2ယောက်ရှိနေတဲ့ရုရှားနိုင်ငံကလည်းအိန္ဒိယတရုတ်နိုင်ငံကနေပိုးကူးစက်ပြန့်နှံ့နာကိုတားဆီးကောက်ဆွဲဖို့တန်တရားရှိသူတွေကိုတီးတန့်ခွဲထားမဲ့နေရာကိုလုပ်ငန်းအဖွဲ့ကကြီးညာခဲ့ပါတယ်
ဘော်ရူးနဲ့ညနေခင်းထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကြော်ကြော်သိမ်းတဲ့မတ်စုမြတ်မွန်တို့ပြောပြပေးသွားကြတာပါရှင်အခုဆက်ပြီးတော့နားဆင်ရမယ့်သတင်းလွှာတွေတဲမှာတော့ဒီအမေရိကန်ကနိုင်ငံတော်သမရအမေရိကန်သမရရဲ့တတိယမြောက်အခြေပြမိန့်ခွန်းနဲ့စာမှာပါတတိယအကြိမ်မြောက်နိုင်ငံတော်အခြေပြမိန့်ခွန်းကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာကွန်ဂရက်စ်လွှတ်တော်မှာအင်္ဂါနေ့ညကပြောခဲ့ပါတယ်။အာဏာအလွဲသုံးစားမှုလွှတ်တော်ရဲ့စုံစမ်းစစ်ဆေးမှုတွေကိုဟန်တားနှောက်ယှက်မှုနဲ့အောက်လွှတ်တော်ကသမ္မတပေါ်တရားစွဲခဲ့ပြီးဒီမှုနဲ့ပတ်သက်လို့အထက်လွှတ်တော်တရက်ခွဲမှာစစ်ဆေးကြားနာချိန်မှာပဲအခုလိုမိန့်ခွန်းပြောကြားတာဖြစ်ပြီး Republican တွေထိန်းချုပ်ထားတဲ့အထက်လွှတ်တော်ကနေသူ့ပေါ်စွဲချက်တွေကိုပတ်လက်ပေးမယ်လို့မျှော်လင့်ရပါတယ်။နိုင်ငံတော်အခြေပြမိန့်ခွန်းမှာတော့လာမယ့်သမ္မတရွေးကောက်ပွဲမှာနောက်တစ်ကြိမ်အနိုင်ရစေဖို့ UDP နိုင်ငံတွင်းကသူ့ရဲ့အောင်မြင်မှုတွေအပါအဝင်နောက်ဆောင်ရွက်မယ့်မူဝါဒတွေကိုလည်းပြောကြားခဲ့တာပါ။ Congress လွှတ်တော်ဆိုင်ရာ VOA သတင်းတောက် Catherine Gibson ရဲ့သတင်းလွှာကိုကိုအောင်အောင်တင်ပြပေးထားပါတယ်ရှင်
။ Madam Speaker, the President of the United States.
ခရီးရေကောက်ပွဲကျင်းပမယ့်2020ခုနှစ်ထဲမှာပဲသမ္မတဒေါ်နယ်ထရမ့်မှာနိုင်ငံတော်အခြေပြမိန့်ခွန်းကိုပြောကြားတာဖြစ်ပြီး2016ရွေးကောက်ပွဲကတိတွေအကောင့်တွေပေါ်နိုင်ခဲ့တာနဲ့ပတ်သက်ပြီးတော့လဲဂုဏ်ယူပြောကြားခဲ့ပါတယ
်။ 3 years ago we launched the great
လွန်ခဲ့တဲ့3နှစ်ကအမေရိကန်ပြည်အောင်စုသာမဟာအင်အားကြီးနိုင်ငံဖြစ်ရမယ်ဆိုပြီးကြွေးကြော်ခဲ့တာပါ။ဒီနောက်မှာတော့ဒီအောင်မြင်မှုတွေအကြောင်းပြောကြားလိုပါတယ်။
အောက်လွှတ်တော်ကထရန့်ကိုတရားစွဲဆိုဖို့ပြောဆိုဆွေးနွေးခဲ့တဲ့ကွန်ဂရက်စ်လွှတ်တော်အစည်းအဝေးခန်းမထဲမှာပဲတမရကမင်းကွန်းပြောကြတာဖြစ်ပေမဲ့ဒီအကြောင်းနဲ့ပတ်သက်လို့တော့ဘာမှပြောကြခဲ့တာမျိုးမရှိသလိုအောက်လွှတ်တော်ဥက္ကဋ္ဌနန်စီပလူစီကလက်ဆွဲနှုတ်ဆက်ဖို့လက်ကမ်းပေးတာကိုလည်းမတိကျိုးကျွန်ပြုနေခဲ့ပါတယ်အမေရိကန်စီးပွားရေးနဲ့ပတ်သက်ပြီးတော့တမရကအခုလိုပြောပါတယ
် If we hadn't reversed the failed economic
ဒီဆူရရဲ့ကြာရှုံးတဲ့စီးပွားရေးမူဝါဒတွေကိုမပြင်ဘူးဆိုရင်ကမ္ဘာကြီးအနေနဲ့အမေရိကန်ရဲ့စီးပွားရေးအောင်မြင်မှုကိုတွေ့မြင်ရမှာမဟုတ်ပါဘူး
သမရဒုတိယတက်တန်းအနေနဲ့ရွေးကောက်ပွဲမှာရှင်ပြန်ရမယ်နှစ်မှာပဲသူ့ရဲ့ဆွဆောင်ချက်တွေနဲ့ပတ်သက်ပြီးတော့49ရာခိုင်နှုန်းကထောက်ခံပါတယ်သူ့ရဲ့မိန့်ခွန်းထဲမှာတော့နိုင်ငံအခြေခံအဆောက်အုံကျန်းမာရေးနဲ့ကိုရိုနာဗိုင်းရပ်စ်ထိန်းချုပ်တားဆီးရေးအပါအဝင်ပြည်တွင်းမူဝါဒတွေကိုအဓိကထားပြောကြားခဲ့ပါတယ်
We are coordinating with the Chinese government and working closely together.
ကိုရိုနာဗိုင်းရပ်စ်ပြန်ပွားမှုနဲ့ပတ်သက်ပြီးတော့တရုတ်ဆူရနဲ့နီးနီးကပ်ကပ်ပူးပေါင်းဆောင်ရွက်နေပါတယ်အဆူရအနေနဲ့နိုင်ငံသားတွေဘီကင်းလုံခြုံရေးလိုအပ်တာတွေကိုအားလုံးလှုပ်ဆောင်ပေးတော့ပါမယ်
အထူးဧည့်သည်အနေနဲ့ဗင်နီဇွဲလားသမ္မတဟွမ်ဂွာအီဒိုလည်းတက်ရောက်ပြီးတော့ထရမ့်မင်ကွန်းပြောကြရမှာသူ့အစိုးရရဲ့နိုင်ငံခြားရေးမူဝါဒတွေအကြောင်းပါဝင်ပါတယ်။ဆိုရှယ်လစ်စနစ်ဟာနိုင်ငံတွေပြတ်သုံးသွားစေပြီးတော့ဗင်နီဇွဲလားလူထုရဲ့လွတ်လပ်ရေးလှုပ်ရှားမှုမှာအမေရိကန်တွေလည်းအတူယက်တီပေးမှဖြစ်ကြောင်းပြောပါရယ်။မကြသေးခင်ကစီးရီးယားဒရုန်းနဲ့တိုက်ခိုက်ကွပ်မျက်ခဲ့တဲ့အီရန်ဗိုလ်ချုပ်ကြီးကက်ဆမ်ဆူလမန်နီအကြောင်းကိုလည်းပြောကြားသလိုတစ်ဖက်ကလည်းတန်တမာရေးနီလန်အရာဆက်ဆက်ဆွေးနွေးအဖြစ်ရှာဖို့စကားကမ်းလှမ်းပါတယ်။
The Iranian regime must abandon its pursuit of nuclear weapons.
Iran နဲ့ nuclear လက်နက်အစီအစဉ်တွေဆွန့်လွတ်ဖို့ဖျက်လို့ဖျက်ဆီးလူသက်အကြမ်းဖက်ဝါဒ RPR မြောက်လုပ်နေရတာကိုရပ်ပစ်ပြီးတော့ Iran လူထုအတွက်အကျိုးရှိရာရှိကြောင်းလုပ်ရပါမယ်
။အရှေ့အလယ်ပိုင်းဒေသငင်းငိမ့်နဲ့ပတ်သက်ပြီးတော့လည်းအဖြေသစ်တရက်ကိုရှာဖွေတွေးရှိထားတဲ့အကြောင်းသူကပြောပါရယ
် Recognizing that all past attempts
ရှင်လုံးကကျူးပန်းမှုတွေကြာရှုံးခဲ့တာကိုပြန်သုံးသပ်ပြီးတော့ဒေသတည်ငြိမ်ရေးတန်းနဲ့ချီတဲ့လူငယ်တွေရဲ့အနာဂတ်ဘဝပိုကောင်းမွန်ရေးအတွက်တန်တိတ်ထန်ချဆောင်ရွက်ရပါမယ်။
အမေရိကန်အဓိကပါတီကြီးနှစ်ရက်ပူးပေါင်းဆောင်ရွက်ဖို့တမရကကမ်းလှမ်းပေမဲ့တိတ်လှည့်ရလေလေရှိပုံမရဘူးလို့သုံးသက်သူတွေကထောက်ပြပါရယ်အမေရိကန်တက္ကသိုလ်ကနိုင်ငံရေးအကဲခတ်ဘီလ်ဆွင်နီက
Simply because he didn't mention impeachment
သူ့ဘော်ဒီယားဆွဲဆိုတာနဲ့ပတ်သက်ပြီးထည့်ပြောမတော်ဘူးဆိုတော့ကသူပြောတဲ့မင်ကွန်းထဲမှာမကျေနပ်စရာတွေစိတ်သဘောမတွေ့စရာတွေကြီးမဟုတ်ဘူးဆိုတာကိုပြတာပါခမ်းမာတယ်ကြည့်လိုက်ရင်လည်းအားလုံးကအဲ့ဒီသဘောထားအတိုင်းပဲရှိနေကြတယ်ဆိုတာတွေ့နေရပါတယ်နိုင်ငံကောင်းရာကောင်းကျိုးဖြစ်စေတဲ့ကိစ္စရပ်တွေပြောကြချိန်မှာဒီမိုကရက်တွေကလက်ခုဩဘာမပေးသလိုဒီချိန်ထဲမှာပဲနိုင်ငံတော်အခြေပြမင်ကွန်းရဲ့အနှစ်သာရဖြစ်တဲ့အတူပူးပေါင်းဆောင်ရွက်မယ်ဆိုတဲ့ကမ်းလှမ်းမှုမျိုးလည်းအများကြီးမတွေ့ရပါဘူး
။လာမယ့်2020ရွေးကောက်ပွဲမှာအဓိကကြားတဲ့ပြည်နယ်တစ်ခုဖြစ်တဲ့မီရှိဂန်ပြည်နယ်အုပ်ချုပ်ရေးမှူးကတော့အပြန်အလှန်လေးစားမှုရှိဖို့လိုအပ်ကြောင်းအခုလိုထောက်ပြပါရယ်။ Gretchen Whitmer က
Bullying people on Twitter
Twitter ကနေလူတွေကိုမထီလေးစားပုတ်ခတ်ပြောကြားနေတာတွေဟာပူးပေါင်းဆောင်ရွက်ဖို့နီးမလာစေပဲပိုးပြီးတော့ဝေးကွာသွားစေပါရယ်။
ထရမ့်မင်ကွန်းပြောပြီးမှတော့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကသမရမင်ကွန်းစာရွက်ကိုထပ်ပိုင်းဆုပ်ဖြဲပြီးတော့သူ့သဘောထားကိုပြသသွားပါတယ်ခင်ဗျာ
ကိုအောင်ပြောပြသွားတာပါရှင်အခုတော့မြန်မာပြည်ထဲကကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုစောင့်ကြည့်အခြေအနေကိုပြောပြပေးပါမယ်မြန်မာနိုင်ငံထဲမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုတန်တရားနဲ့စောင့်ကြည့်လူနာ6ဦးရှိခဲ့ပြီးအဲ့ဒီထဲကမှယောဂလက္ခဏာနဲ့နောက်ကျောင်းအရာယောဂပိုးကူးစက်ခံရတဲ့တန်တရားရှိသူအဖြစ်2ဦးပဲသတ်မှတ်ထားတယ်လို့မြန်မာကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်ကျန်းမာရေးဝန်ကြီးဌာနအနေနဲ့ကတော့ယောဂကာကွယ်ရေးနဲ့စောင့်ကြည့်ရေးဘိုင်းကဆောင်ရွက်နေတယ်လို့ယောဂနဲ့ပတ်သက်လို့ကုသရေးအတွက်လည်းပြင်ဆင်ထားတယ်လို့ပြောပါတယ်မမေခါကစုံစမ်းမေးမြန်းသတင်းပေးပို့ထားပါတယ်ရှင်
တရုတ်နိုင်ငံဝူဟန်မြို့မှာပြီးခဲ့တဲ့နှစ်ကုန်ပိုင်းလောက်ကစတင်ဖြစ်ပွားခဲ့တဲ့ Novel Coronavirus ရောဂါပိုးကြောင့်ကူးစက်ခံရသူတောင်းတဲ့ချီရှိလာသလိုသေဆုံးသူတွေကလည်းယာနဲ့ချီရှိနေပါတယ်။မြန်မာနိုင်ငံမှာတော့ဒီရောဂါနဲ့ပတ်သက်ပြီးကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသတ်မှတ်ထားတဲ့ရောဂါလက္ခဏာတွေနဲ့ကပ်ညီတဲ့တန်တရားလူနာနှစ်ဦးသာရှိတယ်လို့ဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနကဒုတိယညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကပြောဆိုလိုက်ပါတယ်။
တန်တရားလူနာအနေနဲ့ဟိုလက်ရှိကိုနှစ်ယောက်လိုပဲကျမတို့ယူချပါတယ်။အဲ့ဒီနှစ်ယောက်တော့ဘယ်လိုပေးရလဲဆိုလို့ရှိရင်နောက်မတူဘူး45နှစ်တတိယအမျိုးသားရယ်။နောက်တစ်ခုကကြတော့ခံပြင်းနဲ့မင်းပြရနေပြီးတော့နော်အဲ့ဒီလူနာပေါ့နော်။အဲ့ဒီမင်းချခိုင်မင်းပြရရယ်နောက်မတူရှမ်းမြောက်နောက်မတူဘူးလူနာရယ်ဆိုတော့တန်တရားလူနာဖြစ်တော့တတ်မှတ်တယ်။တန်တရားလူနာ case definition နဲ့လုံးဝကိုက်နေတဲ့အတွက်ကြောင့်ပေါ့နော်။6ယောက်မှဆိုလို့ရှိရင်နှစ်ယောက်က suspected လူနာဖြစ်တဲ့အတွက်ကြောင့်9ယောက်စောင့်ကြည့်လူနာကျန်တယ်9ယောက်မှမှပထမဦးဆုံးတရုတ်ကဆန်းသွားပြီဆိုတော့စောင့်ကြည့်လူနာ6ယောက်ကျန်တယ်။အခုလက်ရှိမှာလည်းမင်းပြားလူနာရောနတ်မတူလူနာရောတက်တာနေပါတယ်သူရဲ့ sign နဲ့ symptom တွေရောလေဒါပေမဲ့နတ်မတူလူနာရောကျွန်တော်တို့လာရှုပ်စေးရုံပြောင်းဖို့အတွက်တော့လုပ်နေပါတယ်မင်းပြားမှာလည်းကုသနိုင်တဲ့သမားတော်ကြီးလည်းရှိတယ်မင်းပြားမှာလည်း isolation လုပ်ထားနိုင်တဲ့ရှိတယ်ဆိုတော့မင်းပြားတော့လောလောဆယ်တော့ကျွန်တော်တို့ရှုပ်ဖို့အခြေအနေမရှိသေးဘူ
းလက်ရှိမှာတော့ဒီတန်တရားရှိလူနာနှစ်ဦးအပါအဝင်တန်လူတွေအကုန်လုံးစီကယောဂပိုးရှိမရှိဆိုတာကိုစစ်ဆေးဖို့ဓာတ်ခွဲကန်းနမူနာတွေရယူထားတယ်လို့လည်းပြောပါတယ် တောင်ကြီးဆက်ဆန်ထုံဆေးရုံမှာတင်ထားတဲ့အရင်စောင့်ကြည့်လူနာဆင်းနဲ့ပါဝင်ခဲ့သူတဦးကတော့ယောဂါဖို့ရှိမရှိနမူနာရယူနိုင်တဲ့လိုအပ်တဲ့သတ်မှတ်တဲ့ယောဂါလက္ခဏာမရှိတဲ့အတွက်သူ့စီကနေတော့ဓာတ်ခွဲကဲနမူနာရယူခြင်းမရှိဘူးလို့ဒေါက်တာခင်ခင်ကြီးကပြောပါတယ်။လူနာတွေအားလုံးစီကရယူထားတဲ့ဓာတ်ခွဲကဲနမူနာတွေကိုထိုင်းနိုင်ငံဘန်ကောက်ကဓာတ်ခွဲကန်တစ်ခုစီကိုပေးဖို့စစ်ဆေးထားတယ်လို့လည်းသူကပြောပါတယ်။ယောဂါပိုးရှိမှုတန်တရားလူနာနဲ့စောင့်ကြည့်လူနာအဖြစ်ခွဲခြားသတ်မှတ်ရမှာကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့စံသတ်မှတ်ချက်အရခွဲခြားထားတာဖြစ်တယ်လို့ဒေါက်တာဒေါခင်ခင်ကြီးကပြောပါတယ်
။ဒါတော့ဒါဆိုရင်ဒီ case definition အရအဲ့ဒါလည်းကြောက်မှာဖြစ်ပါတယ်။ဟိုမင်းပြားတို့တမ်းမတူလို့ဆိုလို့ရှိရင်သူကအလုံးက fever ရှိတယ် cough ရှိတယ် travel history china ပြန်လာတာရှိတယ်။သူတို့ရဲ့လက္ခဏာတွေကသူတို့ရဲ့ခံစားတဲ့လက္ခဏာက severe ဖြစ်တယ်။တနည်းအားဖြင့်ဆိုလို့ရှိရင် severe ဖြစ်တယ် admission မတင်လို့မရတော့တဲ့အခြေအနေ။အဲ့လို severe ဖြစ်တယ်။အဲ့လို့ဆိုလို့ရှိရင်ဒါသူကတနည်းအားဖြင့်ဆိုလို့ရှိရင်ဒီ case definition ကလုံးဝကိုက်နေတယ်ပေါ့နော် severe ဖြစ်တယ်။ PUI လို့ခေါ်တယ် people under investigation စောင့်ကြည့်တဲ့လူနာတွေကြတော့သူရဲ့ respiratory sign and symptom တွေ severe မဟုတ်ဘူး။နော်။ချားတယ်ပြားလေးနည်းနည်းရှိတယ်ချောင်းဆိုးတွေပါလက္ခဏာတွေကနည်းနည်းပဲတကယ်လို့ဆေးရုံထားဖို့ညားလောက်တဲ့အခြေအနေမဟုတ်ဘူးဒါပေမဲ့ဆေးပြားဖြစ်လို့မဟုတ်ဘူးလေဆေးရုံမှာထားပြီးတော့အခါကျတော့သူ့ investigation လုပ်ဖို့ထားတဲ့သဘောပဲ
ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ဘက်ကဒီယောဂါနဲ့ပတ်သက်ပြီးအရေးပေါ်အခြေအနေကြေညာထားပါတယ်အခုချိန်ထိမြန်မာနိုင်ငံမှာဒီယောဂါပိုကူးစက်ခံထားရတဲ့သူမတွေ့ရသေးပါဘူးလက်ရှိမှာတော့ဒါနဲ့ပတ်သက်ပြီးကြိုတင်ကာကွယ်မှုအပိုင်းတွေအလုံးကိုလှုပ်ဆောင်ထားသလိုယောဂါရှိသူတွေ့လာရင်လည်းတည်တည်ချာချာကုသပေးနိုင်တဲ့အခြေအနေတွေရှိတယ်လို့ဒေါက်တာခင်ခင်ကြီးကပြောပါတယ
်။ထို့တဲ့ဆေးတွေလည်းကျွန်တော်တို့ပြင်ဆင်ထားချက်တွေဖြစ်ပါတယ်။အဲ့ဒီမှာတော့ဆေးတမျိုးရှိပါတယ်နော်။ဆေးတမျိုးအစ်စားတော့ကျွန်တော်တို့ရရှိဖို့အတွက်ရှင်းလင်းဆောင်ရွက်နေပါတယ်။ကျန်တဲ့ဆေးတွေကတော့ဒီခုလက်ရှိမှာတုံးနေတဲ့ဆေးရဆေးရာသီတုပ်ခွေးမှာတုံးနေနော်။တမင်းဖလူဟိုဆေးရနောက်တစ်ခါကျတော့ဟိုဘာလို့အန်တီဗိုင်းရပ်စ် drug တစ်ခုရှိတယ်။အဲ့ဒါနဲ့ကတော့ပေါင်းပြီးခုကြလို့ရှိရင်နော်။ treatment ကပို့ပြီးတော့ဟိုအကျိုးသက်ရောက်မှုတွေရှိတယ်။မင်းနဲ့ဆောင်ရွက်ရရတယ်။အဲ့ဒီဆေးတွေကျွန်တော်မှာရှိပါတယ်။အခုလက်ရှိမှာကျွန်တော်တို့တမင်းလူက၂ရောက်အချိန်ရတယ်။ကောင်းမွန်တယ်လို့ကျွန်တော်တို့စောင့်ကြည့်လူကပေါ့ခုလက်ရှိရှိတယ်6ရောက်ပါတော့6ရောက်ချင်းရလဲကောင်းမွန်ပါလေ
ဒီပြင်းထန်အဆုတ်ရောင်ယောဂါဟာအသက်ရှူလမ်းကြောင်းဆိုင်ရာယောဂါတစ်ခုဖြစ်ပြီးချောင်းဆိုးနှာချင်းရင်ပါးစပ်ကိုအုပ်ထားဖို့လိုအပ်တယ်လို့လက်ကိုမကြာခဏစနစ်တကျဆေးဖို့အပြင်လူထူတတ်တဲ့နေရာတွေကိုရှောင်ကျင်ဖို့နဲ့ကိုယ်ခံကားကောင်းအောင်စားတောက်နေထိုင်ဖို့စတဲ့အခြေခံအချက်တွေလိုက်နာကြဖို့ကျန်းမာရေးဝန်ကြီးဌာနဘက်ကတော့ညွှန်ကြားထားပါတယ်ရှင
်မိခစုံစမ်းတင်ပြခဲ့တာပါရှင်အခုရခိုင်ပြည်နယ်ဘက်ကတိုက်ပွဲနဲ့စစ်ဘေးရှောင်တွေဘက်ကိုလည်းကြည့်ကြရအောင်ပါ။ရခိုင်ပြည်နယ်မြောက်ပိုင်းရသေးတောင်နဲ့ဘူးသီးတောင်မြို့နယ်တွေမှာအစိုးရစစ်တပ်နဲ့ရခိုင်လက်နက်ကိုင် AA အဖွဲ့တို့ကြားမနေ့ကတိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ခဲ့တယ်လို့နှစ်ဖက်တပ်တာဝန်ရှိသူတွေကပြောပါတယ်။ဒီရပိုင်းအတွင်းတိုက်ပွဲတွေကြောင့်ရသေးတောင်မြို့နယ်ထဲမှာစစ်ရှောင်ဥယျာဉ်3000လောက်ဖြစ်လာနေပြီလို့ဒေသတွင်းလူမှုကူညီရေးအဖွဲ့တွေကလည်းပြောပါတယ်။အပြည့်အစုံကိုတော့စက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်နိုင်ကိုရင်ကပြောပြပေးမှာပါရှင်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်အတွင်းမနေ့ကစပြီးတော့အင်တာနက်အဆက်အသွယ်ဖျောက်တောက်တာခံခဲ့ရတဲ့ရသေးတောင်နဲ့ပူရီတောင်မြို့နယ်တွေမှာမြန်မာစစ်တပ်ကနေကြီးကြီးလေးပူးပေါင်းရင်အားနဲ့အပြင်းထန်ထိုးစစ်ဆင်လာတယ်လို့ရခိုင်လက်နက်ကိုင်အေအေဖွဲ့ပြောခွင့်ရခိုင်တုခကပြောပါတယ
်ဒီမနေ့ကဖေဖော်ဝါရီလနေ့ဒီမှာတော့ဒီပူရီတောင်ရသေးတောင်ဘက်ပြင်မှာအတို့အင်တာနက်ကိုဖျောက်တောက်ပြီးတော့နည်းနည်းမိုးလင်းတာနဲ့အဲ့ဒီမှာကြီးကြီးလေးပေါင်းပြီးတော့ဒီထိုးစစ်အပြင်းထန်လိုက်တာရသေးတောင်မြို့နယ်ကမှတော့အစ်တပ်ပကနေပြီးတော့ကြီးလေပေါင်းပြီးတော့အပြင်းထန်ထိုးစစ်စင်တာလေးနေနေစနေနေလာတော့ခမာရဒီငါးသုံးခွန်ပေါ့နော်ဒီအာဒီပိတ်တော်ချေတဲ့ပေါ့နောက်ဒီရေသေးချောင်းဒီဟာရဲ့နောက်ပြီးလို့ရှိရင်ဟိုရေပတ်ပေါ်တကြီးပေါ့နော်အဲ့စင်ပေါ်ကနေပြီးတော့ဒီလက်လက်ကြီးတွေနဲ့နေတဲ့ဒါစုပ်ကျင်စစ်ခမုံတွေလိုက်တယ်အများတိုက်ခိုက်ရေးနေပေါ့နော်ဒီစပီးပေါင်းနဲ့နေပြီးတော့မှာဒီလေကြီးကြီးရဲ့ဒီအထက်တစ်ချက်ပေါ့နော်အဲ့ဒီကောင်းကောင်းဝေးရာတွေကိုရန်တပ်စစ်ခမုံတွေလောက်ခဲ့တာရှိ
မနေ့ကရေသေးတောင်မြို့နယ်မှာမြန်မာစစ်တပ်ကနေမြေရှင်းလင်းရေးလှုပ်ဆောင်ချိန်မှာအေအေရခိုင်လက်နက်ကင်ဖွဲ့နဲ့တိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ပွားခဲ့တယ်လို့အနောက်ပိုင်းတိုင်းစစ်သည်နာချုပ်တမတော်ပြောခွေရဘူမူကြီးဝင်းစော်ဦးကပြောပါတယ
်နေ့ကတော့ကျွန်တော်တို့မင်းတောင်အောင်စီရပေါ့အဲ့ညာမှာတော့တိုက်ပွဲပြင်းပြင်းထန်ထန်ဖြစ်တယ်ဘာလို့ဖြစ်လဲဆိုတော့အဲ့မင်းတောင်ဒီကခဏခဏပေါ့အေရီယာဘူမူတောင်သွားတဲ့ရှင်နေဒီဖြစ်နေမှာပဲဖြစ်ဖြစ်အောင်တော်ကွန်ဖြစ်နေမှာပဲဖြစ်ဖြစ်ဒီနာပဲရိုက်ရပြီးတော့မှခြေခံပြီးတော့မှအစင်းမောတွေကိုဟိုဟာစစ်တာတရားစစ်တာတွေခဏခဏအဲ့နေရာကိုလောက်တာအဲ့လိုတွေဖြစ်တဲ့တော့ကျွန်တော်တို့သိချာမနေ့ကနေရှင်းရခါမှာကောင်းရသူတွေနဲ့ချစ်ပြတဲ့ကွယ်နှစ်နာရီဝန်းကျင်တော့ဖြစ်တာပေါ့နော်တိုက်ပွဲကတော့ကြီးမားဖြစ်တာပေါ့ကျွန်တော်တို့ကသိကြိုက်ခင်တာတော့ကြီးကြီးအဲ့မှာကောင်းချမ်းတွေဆိုတာကိုကျွန်တော်တို့လည်းလည်းလည်းအကောင်းတွေတော့ရတဲ့ကချင်းတာပေါ့
ဒီတိုက်ပွဲစဉ်တွေမှာအေဘက်ကထိခိုက်မှုရှိခဲ့တယ်လို့တမတော်ဘက်ကပြောဆိုပေမဲ့အေဘက်ကတော့အတိမပြုတ်ခဲ့ပါဘူး ရသေးတောင်မြို့နဲ့မညင်းတောင်နဲ့ဒိန်းတော်တောင်နှံဘက်တိုက်ပွဲတွေမှာတမတော်ဘက်ကနေရဟယင်ပါဝင်ကြီးရီလီပူပေါင်းဖွဲ့တွေနဲ့ပြစ်ခတ်တိုက်ခိုက်နေတဲ့အခြေအနေကြောင့်အနီးနားကငဆန်ပေါ်ကြေးရွာသား300လောက်ဟာရသေးတောင်မြို့ကိုဒီကနေ့မှစစ်ဘေးသိမ်းရှောင်ရောက်နေတယ်လို့ဒိန်းတော်ကြေးရွာအုပ်စုဘက်ကိုရောက်နေတဲ့လူမှုကူညီရေးဖွဲ့ကကိုဘက်ကကပြောပါတယ
်ဒိန်းတော်တောင်နဲ့တခြားရဲ့မင်းတောင်ရဲ့အဲဒီဂျားတွေကိုလာပြီးတော့ဟာမြန်မာတပ်မတော်ကလေကြောင်းရောကြီးရီလီညက်ပြီးတော့အဲ့မှာလာပြီးတော့အကုန်လုံးပြစ်သွားတယ်သူတို့ဘုဘောရဲ့သာသမောကျေရောကစောင့်တိကျပတ်စရာပြည်ထောင်စု40ကျော်ရောက်နေတယ်လူကြီးရဲ့ဆို300လောက်ရှိအောင်အခုပြည်နယ်နေရာနဲ့ပြီးရင်လေကျွန်တော်တို့ဘာလဲဒီမှာမြို့ပေါ်ခုံးကြတယ်ဘာလဲလက်ခံတာကအမှအကုန်လုံးပြစ်နေပြီးတော့အဆောက်အအုံဖြစ်နေတယ
်ဖေဖော်ဝါရီ2ရက်နေ့ကလည်းပြင်းတော်ကလချောင်းမင်းတောင်ကုံတန်းစတဲ့ရွာသား1000ကျော်ဟာလည်းတိုက်ပွဲကြောင့်စစ်ဘေးသိမ်းရှောင်နေရပါတယ်အလားတူဗုဒ္ဓတော်မြို့နယ်ကျွဲရန်ခတ်ကျေးရွာအုပ်စုဆက်ခော်ရွာဒိုးဝေချောင်းရွာဘက်မှာလည်းတမတော်ရဟယင်နဲ့ရေသာတင်ပေါ်သူနဲ့ပြစ်ခတ်နေတယ်လို့ကျွဲရန်ခတ်ရွာရမိရဖတူကပြောပါတယ်
။နေကလေရန်နဲ့ပြည်လဲမိပြီးကပြည်လဲဘက်ကဆောက်ပြတာကနေက
ကြခိုင်းပြည်နယ်မြောက်ပိုင်းဒေသတွင်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့ကြားတနစ်ကြောကြားတိုက်ပွဲပြင်းထန်ဖြစ်ပွားနေပါတယ်။စီရီပတိပကဖြစ်ပွားနေတဲ့ရခိုင်ပြည်နယ်ဗူရီတောင်ရသိတောင်မောင်တော်မြေပုံမြို့နယ်နဲ့ချင်းပြည်နယ်ပလက်ဝမြို့နယ်မှာမနေ့ကမြန်မာနိုင်ငံဆက်တရေးနဲ့ပို့ဆောင်ရေးဝန်ကြီးဌာနညွှန်ကြားချက်အရအင်တာနက်လိုင်းသုံးစွဲမှုကိုဒုတိယကြိမ်ပိတ်ပင်ခဲ့ပါတယ်။ဒီလိုအင်တာနက်လိုင်းပိတ်ပင်ခဲ့တဲ့အတွက်ပတိပကဖြစ်ပွားနေတဲ့ဒေသတွင်လူကိုရေးချိုးပေါမှုတွေပုံမှုရှိလာနိုင်တယ်လို့ဒေသတွင်းစစ်ဘေးရှောင်ဒုက္ခသည်တွေနဲ့တိုက်ပွဲကြောင့်ထိခိုက်ဒဏ်ရာရပြည်သူတွေကိုကူညီရေးမှာအခက်တွေ့နေတယ်လို့ရခိုင်လူမှုအဖွဲ့အစည်းတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ။
နိုင်ကုန်ရင်ပြပြသွားခဲ့တာပါရှင်။ကျမတို့ VOA ကနေပြီးတော့နောက်နှစ်နာရီကြာမှထုတ်လွှင့်ပေးမယ့်ညပိုင်းအစီအစဉ်တွေမှာတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေ၊သတင်းဆောင်ပါတွေအပြင်ဥကြောဇန်သားရဲ့မြန်မာအရေးသုံးသပ်ချက်၊လူထုကျန်းမာရေးနဲ့အားကစားသတင်းလွှာတွေနာဆင်ကြရဖို့ရှိပါတယ်။လိုင်းဒိုမီတာ1925/32ပထမနာရီဝက်မှာလိုင်းလက်မီတာ190kHz 1595တို့ကနေနာဆင်နိုင်ပါတယ်ရှင်။အခုဗုဒ္ဓဦးနဲ့ညနေခင်းထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါဦးမယ်ရှင
်။အမေရိကန်နိုင်ငံဟာရိုးရိုးကျဆင်းနေပြီဆိုတဲ့အတွေးခံစားချက်ကိုသူအစိုးရတက်တန်း3နှစ်အတွင်းပျောက်သွားအောင်လုပ်နိုင်ခဲ့တယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။ဒါအပြင်အမေရိကန်ရဲ့အနာဂတ်ပန်းနိုင်ကိုမှေးမှန်တည်တည်စီတာမျိုးကိုလည်းလက်မခံဘူးလို့ပြောပါတယ်။သူရဲ့သမ္မတတက်တန်းတွင်3ချိန်မြောက်ဖြစ်အင်ကာနေဝါရှင်တန်ဒီစီစံတော်ချိန်ညဘက်ကကွန်ဂရက်လူတော်မှာပြောတဲ့နိုင်ငံတော်အခြေပြမင်ခွန်းနဲ့မှာသမ္မတထရမ့်ကအဲ့လိုပြောသွားတာပါ။အဲ့ဒီတမန်တော်ဒေါ်နယ်ထရမ့်ရဲ့နိုင်ငံတော်အခြေပြမင်ခွန်းပေါ်ဒီမိုကရက်တစ်ပါတီဘက်ကတုံ့ပြန်လာမှာတော့ဝင်ငွေမညီမျှမှုကျန်းမာရေးအာမခံပေးနိုင်မှုစူးစမ်းနေကြတဲ့အခြေအနေတွေကိုမိမောင်းထုတ်ပြခဲ့ပါတယ်။အခြေအနေအားလုံးကောင်းမွန်နေတယ်လို့တမန်ကသုံးသပ်ပြသွားပေမဲ့အမေရိကန်လူထုမှတွေထိခိုက်နစ်နာနေတယ်လို့မီရှိဂန်ပြည်နယ်အုပ်ချုပ်ရေးမှူးဂရက်ချန်ဝစ်မော်ကဒီမိုကရက်တစ်ပါတီအတွက်တုံ့ပြန်မင်ခွန်းထဲမှာပြောသွားပါတယ်။မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေအပေါ်ကျူးလွန်ခဲ့ရတဲ့ဆိုတော့လူသားမှုအပေါ်ဆန့်ကျင်ကျူးလွန်တဲ့ရာဇဝမှုဆိုင်ရာဆွဆွဲချက်တွေကိုစုံစမ်းစစ်ဆေးဖို့နိုင်ငံကရာဇဝတ်တရားခွင်ရုံး ICC ရှေ့နေချုပ်ရုံးကအဖွဲ့တစ်ဖွဲ့ဘင်္ဂလားဒေ့ရှ်မှာရောက်နေပါတယ်။မြန်မာနိုင်ငံကနေထွက်ပြေးသွားတဲ့ရိုဟင်ဂျာထောင်ပေါင်းများစွာဘာတွေကြုံတွေ့ဖြစ်ဖြစ်ခဲ့တယ်ဆိုတာအမှန်တိုင်းသိရဖို့ရည်ရွယ်ချက်နဲ့စုံစမ်းစစ်ဆေးရေးမှုတွေဟာဒုက္ခသည်စခန်းတွေကိုသွားပြီးအထောက်အထားတွေစုဆောင်မယ်လို့ ICC ရှေ့နေချုပ်ရုံးပြောခွင့်ရတူကပြောပါတယ်။ ICJ နိုင်ငံကတရားရုံးကမြန်မာနိုင်ငံအတွက်ချမှတ်ထားတဲ့ဂျာပြတ်အစီအမံတွေကိုလိုက်နာလှုပ်ဆောင်ဖို့ EU ဥရောပသမဂ္ဂကတိုက်တွန်းလိုက်ပါတယ်။ ICJ တရားရုံးကချမှတ်တဲ့အစီအမံတွေအတိုင်းမြန်မာကလည်းနာဆောင်ရွက်ဖို့ EU ကတိုက်တွန်းပါတယ်။ဒီစီမံတွေဟာနိုင်ငံတကာဥပဒေအရမဖြစ်မနေလိုက်နာဖို့လိုတယ်ဆိုတာထပ်ပြီးပြောလိုပါတယ်လို့လူမျိုးရေးကောင်စီမှအင်္ဂါနေ့ကလုပ်တဲ့မြန်မာအရေးတကပိဆွေးနွေးပွဲပြီး EU ကိုစားအက်စတိုနီးယားတာဝန်ကြီးကတိုက်တွန်းသွားပါတယ်ခင်ဗျာ
။ဗုဒ္ဓဦးနဲ့ညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းပြောပြပေးသွားတာပါရှင်။အခုညနေအစီအစဉ်ထုတ်လွှင့်ရေးမှုကမတ်မြသစင်အောင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ဒက်စတာဝန်ဒီရက်ဖြစ်ပါတယ်။အခုကျမတို့အသံလွှင့်နေတဲ့ရေဒီယိုအစီအစဉ် PP ချင်း Intercept 17နဲ့ Mia Set 3တို့ကတိုက်ရိုက်ထုတ်လွှင့်ပေးမယ့် VOA နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါရရှင်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ကျမခွာညိုပါရှင်။
This program has come to you from the Voice of America, Washington. From Washington, this is VOA.